Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American အသံရဲ့2024ခုနှစ်မတ်လ28ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3049လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
American နိုင်ငံရဲ့ဝန်ကြီးဘလင်ကန်ရဲ့ရှေ့သတင်းပတ်ပြင်သစ်နိုင်ငံခီးစဉ်အတွင်းယူကရိန်းထောက်ပံ့ကိစ္စတွေကိုပြင်သစ်သမ္မတနဲ့ဆွေးနွေးဖို့ရှိပါတယ်။မရီလန်းပြည်နယ်ဘော်ဒီမိုးမြို့မြခုဒရာပြိုကျမှုမှာဝင်တိုက်တဲ့ကုန်တင်သင်္ဘောရဲ့အချက်လက်မှတ်တမ်းကိုစေယူပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့အာဏာပိုင်တွေကပြောပါတယ်။ရိုဂျာရီအပေါ်အမုန်းစကားနဲ့လှုံ့ဆော်မှုနောက်ကွယ်မှာမြန်မာစစ်တပ်ပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ထောက်ထားတွေကို WIWM ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကထုတ်ပြန်ပါတယ်။
NUG ကိုနိုင်ငံတကာကမထောက်ခံကြဖို့ဗိုလ်ချုပ်မှူးကြီးမြောင်လိုင်းကတိုက်တွန်းလိုက်တဲ့အကြောင်းအမေရိကန်ဆွေရကပေးမဲ့မြန်မာအခုညေပေါ်တုံ့ပြန်ချက်လက်နေကြီးကြီးထိမှန်လို့ချိန်မျောဓမ္မတာချေးရွာမီးလောင်ရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုဒီမနက်ခင်းမှနားဆင်ချက်ရပါမယ်။အနောက်နိုင်ငံတွေရုရှားရဲ့နျူကလ িয়ার ဆွေရံပေါ်မှာဆက်လက်မိခိုနေရတဲ့အခြေအနေအိန္ဒိယမှာတောက်သုံးရရရှိရေးအစီအစဉ်ဆတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့အေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချန်အေးကသတင်းတွေပြောပြပေးမှာပ
ါ။ဘရီကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံချိန်မှာယူကရိန်းနဲ့ဂါဇာအရေးကိုအဓိကဆွေးနွေးသွားမယ်လို့ဘရီကန်နိုင်ငံရဲ့ဝန်ကြီးဌာနကမတ်လ29ရက်ဗိုလ်တော်ဦးနဲ့မှာသတင်းထုတ်ပြန်ပါတယ်။ယူကရိန်းအတွက်အထောက်ပံ့နဲ့ဂါဇာမှာပြစ်ခါတွေတိုးမြင့်လာနေတာကိုတားဆီးနေတဲ့ကိစ္စတွေအပါအဝင်တခြားအရေးကြီးကိစ္စတွေကိုဆွေးနွေးသွားမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမေလာကသတင်းတောက်တွေကိုပြောပါတယ်။အစ္စရေးနဲ့ဟာမတ်ကြအမြဲတမ်းပြစ်ရက်ဖို့အတွက်ပြင်သစ်ကထောက်ခံထားပြီးအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ကလည်းမွတ်စလင်ဥပုပ္ပလအတွက်ပြစ်ခတ်ရေးစိတ်တောင်းဆိုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကြားသေးခင်ကပဲဗီဒီယိုအနာသုံးမကန့်ကွက်ခဲ့လို့အတည်ပြုနိုင်ခဲ့ပါတယ်။ပြောရေးဆိုခွင့်ရှိသူမက်ထရူးမေလာရဲ့ဗိုလ်တော်ဦးနှင့်ကသတင်းတောက်တွေကိုဖြေကြားချက်ထဲမှာအစ္စရေးနဲ့ဟာမတ်ကြားကတရားခံပြလို့ရေးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိနေသေးကြောင်းလဲပါဝင်ပါတယ်။ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ရာဖာကိုအစ္စရေးဘက်ကအကန့်အသတ်ဆစ်ဆင်ရေးလုပ်ရင်ဟာမတ်စ်လက်ကျန်တပ်မှုတွေကိုဖယ်ရှားနိုင်မလားဆိုတဲ့မေးခွန်းကိုလည်းအဲ့ဒီလိုယုံကြည်ထားတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျ။အစ္စရေးနိုင်ငံတောင်ပိုင်းကိုအောက်တိုဘာ9ရက်ကဝင်တိုက်ခဲ့တဲ့ပါလက်စတိုင်းအဖွဲ့ဟာမတ်စ်နဲ့ဆက်နွယ်နေတဲ့ရမငွေရှာဖွေရေးကိုရက်တစ်ခုကိုအမေရိကန်နဲ့ဗြိတိန်တို့ကပိတ်ဆို့အရေးယူလိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကဗိုလ်တော်ဦးနှင့်မှကြေညာပါတယ်။နိုင်ငံလုံးကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့အတွက်ရမငွေရှာဖွေပေးနေတဲ့ Gaza Now အမည်နဲ့အဖွဲ့အစည်းကိုအဓိကပြစ်မှတ်ထားအရေးယူခဲ့တာပါ။ဗဏ္ဍာရေးဌာနအနေနဲ့ Hamas အဖွဲ့ထံဒဏ်ရာငွေလွှဲဖို့ကြိုးပမ်းတဲ့ online ရမငွေရှာဖွေလှုပ်ရှားမှုတွေပါဝင်အကြမ်းဖက်လုပ်ငန်းတွေကိုငွေကြေးထောက်ပံ့နိုင်နေတာကိုဆက်လက်တားဆီးပိတ်ပင်သွားမယ်လို့ဗဏ္ဍာရေးဝန်ကြီးဌာနရဲ့လက်ထောက်အတွင်းမှူးလက်ထောက်ဝန်ကြီး Brian Nelson ကထုတ်ပြန်ချက်ထဲမှာပြောပါတယ်။ဒီလှုပ်ဆောင်ချက်ကိုဗြိတိန်နိုင်ငံရဲ့ဌာနပိတ်ဆို့အရေးယူမှုကောင်ထယ်ဖော်ရေးဆိုင်ရာရုံးနဲ့ပူပေါင်းဆောင်ရွက်နေပြီးဒီတူညီတဲ့ပြစ်မှတ်တွေကိုပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ American Maryland ပြည်နယ် Baltimore မြို့ကအရေးပါတဲ့မြစ်ဖြတ်တံတားပြိုကျမှုမှာဝင်တိုက်ခဲ့တဲ့ကုန်တင်သင်္ဘောရဲ့ Black Box လို့ခေါ်တဲ့ data မှတ်တမ်းကိုဆယ်ယူရရှိခဲ့ကြောင်းစုံစမ်းစစ်ဆေးမှုတွေကဗိုလ်တော်ဦးမှာပြောပါတယ်။ဒီလိုရရှိခဲ့လို့ကုန်တင်သင်္ဘောဟာစိတ်ကန်းကထွက်ခွာပြီးမကြမဲ့တံတားကိုဝင်မတိုက်ခင်ဘာကြောင့်လျှက်စစ်တအားပြတ်တောက်သွားလဲဆိုတဲ့မေးခွန်းကိုသိနိုင်မှုမျှော်လင့်ကြောင်းအမေရိကန်တပ်ပို့ဆောင်ရေးဘေကင်းဘုတ်အဖွဲ့ကပြောပါတယ်။စုံစမ်းစစ်ဆေးသူတွေဟာသမောအမှုတွမ်းတွေကိုလည်းတွစ်ဆုံမေးမြန်းမှုစီစဉ်နေရဆိုပါတယ်။စင်ကာပူအလံလွှင့်လှူထားတဲ့ဒါလီအမည်နဲ့အဲ့ဒီကုန်တင်သမောဟာသရီလာလင်ကာနိုင်ငံကိုဥတီထွက်ခွာလာချိန် Francis Scott Key အမည်နဲ့တမိုင်ခွဲကျော်ရှီလျားတဲ့အဲ့ဒီမြေကူးတရားကြီးရဲ့ပင်မတောက်တိုင်နှစ်ခုထဲကတစ်ခုကိုဝင်တိုက်ခဲ့တာပါ။ဝင်မတိုက်ခင်အချိန်ပိုင်းကလေးမှာသမောကနေအရေးပေါ်မေဒီအချက်ပြသတိပေးနိုင်ခဲ့လို့တရားအစွန်တစ်ဖက်တစ်ချက်မှာနောက်ထပ်မော်တော်ယာဉ်တွေဖြတ်တန်းမမောင်းနေနိုင်အောင်ရဲနဲ့တပ်ပို့ဆောင်ရေးတာဝန်ရှိသူတွေကတားဆီးနိုင်ခဲ့ပါတယ်။လက်ရှိမှာတော့မြစ်ထဲကိုပြုတ်ကျခဲ့တဲ့လုံသမား6ရောက်ရဲ့ရုပ်အလောင်းတွေကိုတော့ဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်တို့နဲ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ 2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနေမြေရှင်းလင်းတိုင်ငင်ကလေးကရိုဟင်ဂျာတွေအပေါ်မုန်းစကားတွေဖြန့်ချီနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်စာမျက်နှာဒါဇင်နဲ့ချီရဲ့နောက်ကွယ်မှာမြန်မာစစ်တပ်ပါဝင်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။မုန်းစကားလှုပ်ဆောင်မှုတွေကိုမြန်မာစစ်တပ်ကလျှို့ဝှက်ကြိုးကန်ခဲ့တာကိုရှင်းလင်းတဲ့အထောက်အထားတွေတွေ့ရှိရကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ရာ IIMM ကပြောပါတယ်။လိလာချက်အရအများစုမှာစစ်တပ်နဲ့အပြစ်မှန်းကြည့်ရင်လုံးဝဆက်ဆက်မှုမရှိတဲ့ထင်ရှားကြွကြားသူတွေရဲ့ပေါ်သတင်းတွေတင်ဆက်တဲ့စာမျက်နှာတွေကနေနောက်ကွယ်မှာစစ်တပ်ကိုရဲ့အဖြစ်ချိတ်ဆက်နေတာတွေ့ရှိရကြောင်းဖော်ထုတ်တွေ့ရှိရတယ်လို့စစ်ကန်စာထဲမှာဖော်ပြထားပါတယ်။အဲ့ဒီစာမျက်နှာတွေကြားချိတ်ဆက်နေတာတွေကိုဖော်ထုတ်တွေ့ရှိထားပြီးစာမျက်နှာဖန်တီးသူတွေစီမံခန့်ခဲသူတွေနဲ့တိဖြတ်သူတွေအသုံးပြုတဲ့ Internet IP လိပ်စာတွေဟာမြန်မာစစ်တပ်အသုံးပြုတဲ့ IP လိပ်စာတွေနဲ့တူညီနေတာကိုတွေ့ရကြောင်း IIMM ကပြောပါတယ်စစ်တပ်ဟာရ ेंजर လူနည်းစုတွေကိုအကြောက်တရားနဲ့မုန်းတိမှုဖြစ်စေဖို့ရည်ရွယ်ပြီးစနစ်တကျညှိနှိုင်းတဲ့ပုံစံနဲ့ဖြန့်ကျက်လှုပ်ဆောင်ခဲ့တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ညာမဖြစ်မနေစစ်မှုထမ်းရမယ့်စစ်မှုတန်းဥပဒေနဲ့ပထမဆုံးခေါ်ယူမဲ့အပတ်စဉ်ထဲမှာကိုယ်သဘောဆန္ဒနဲ့ volunteer ဝင်ရောက်သူတွေသာပါဝင်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဗိုလ်ထုတ်နေမှာပြောလိုက်ပါတယ်
volunteer တွေပဲတက်လိုက်တယ်။သူတို့ကိုယ်တိုင်ဆန္ဒပြုတဲ့လူတွေတက်လိုက်တယ်။လူကြီးဘယ်လောက်ရှိလဲ။ဘယ်လောက်တက်ကြပါလဲဆိုတော့ကျွန်တော်လက်ထိတာ။ဟု
တ်ကဲ့။နေပြည်တော်မှာကျင်းပတဲ့မလ29ရက်89နှစ်မြောက်တက်မတော်နေ့အခမ်းအနားမှာသတင်းတောက်တွေကိုစစ်မှုထမ်းဥပဒေကြောင့်စိုးရိမ်နေတဲ့လူငယ်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာပါ။စစ်မှုထမ်းဥပဒေကြောင့်ငွေကြေးနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလဲတချို့အချက်တွေကပုံကြီးချက်ပြောဆိုတာဖြစ်ပေမဲ့မီဒီယာတွေမှာဖော်ပြတဲ့တချို့အချက်တွေကတော့မှန်ကန်ကြောင်းလဲစစ်ကောင်စီပြောခွင့်ရကဝန်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးပြည်သူစစ်မှုထမ်းဘုတ်အဖွဲ့အပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေကထိမ့်ပေးနေတယ်လို့လည်းမီဒီယာကိုဖြေကြားပါရတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကတော့အနာသိစစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ဝန်ကရပ်သားတွေကိုထိခိုက်စေတဲ့အထက်မှလူသူစုဆောင်တဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကတည်းကကုလသမဂ္ဂလူခွင့်ဆိုင်ရာမှာမင်းကြီးရုံးရဲ့တရားဝင် website မှာထုတ်ပြန်တဲ့ထဲမှာသတိပေးထားပါရခင်ဗျာ။မနေ့တုန်းကမြို့သမီးကပဖလားဘောလုံးပြိုင်ပွဲမှာဘိုးဆွဲခဲ့တဲ့စပိန်အသင်းသူဂျယ်နီဟာမိုဆိုကိုစူပေးပွဲမှာအတင်းအကျပ်နန်းခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလူဝီရူဗီလက်စ်ကိုစပိန်တရားရုံးချုပ်အစိုးရရှေ့နေကထောင်နှံ2နှစ်ခွဲထိကြာခံစေဖို့ဆွဲချက်တင်ထားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။အစိုးရတရားစွဲရှေ့နေမာသာဒူရန်တစ်ကရူဗီလက်စ်ကိုလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်ပြီးမှသူ့လုပ်ရက်အတွက်အကြက်ကင်မှုအဲ့ဒီအမှုနှစ်ခုအတွက်တနည်းနဲ့တနည်းခွဲထောင်နှံအသီးသီးချမှတ်နိုင်မယ်ပြစ်မှုတွေနဲ့ဆွဲချက်တင်ထားတာပါ။ဟာမိုဆိုနဲ့သူ့ရဲ့အသင်းဘော်တွေကတော့ဒီလုပ်ရက်ဟာမလိုလားအပ်ပဲမလျော်ကန်တဲ့လုပ်ရက်ဖြစ်ဆွဆွဲထားပေမဲ့ရူဗီလက်ကတ်စ်တို့တားဟာနှစ်ဦးသဘောတူကြီးကြီးပြူးနဲ့နိုင်ခဲ့တာလို့အမှားယွင်းမလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်။အစိုးရရှင်းရဲ့ဆွဆွဲချက်ထဲမှာမြို့သမီးလေဝဲစင်နိပြဟောင်းအသင်းရဲ့လက်ရှိအားကစားဒါရိုက်တာနဲ့အဖွဲ့ချုပ်ဈေးကွက်ရှာဖွေရေးအကြီးအကဲတို့ကလည်းဟာမိုဆိုအနေနဲ့အနန်းကိုကြီးပြူးလက်ခံခဲ့ကြောင်းပြောဖို့အတင်းအကျပ်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲထားပါတယ်။သူတို့သုံးစလုံးကတော့တရားဝင်ရှေ့မောက်မှာမှောင်ရွေးမှုတစုံတရာမလုပ်ခဲ့ကြောင်းညှင်းဆိုထားပါတယ်ခင်ဗျာ
ကိုငင်းချင်းအေးပါရှင်အခုတော့မြန်မာဆရာသတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH2 ကိုနိုင်ငံတကာကအားပေးထောက်ခံတာမဟုတ်ဖို့အာဏာသိမ်းမြန်မာစစ်ကောင်ဆောင်ကတိုက်တွန်းတောင်းဆိုပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးရေးဗန်းပြပြီးနောက်ွယ်မှာမူရစေလောင်းကစားနဲ့တရားစာတတွေခိုးထုတ်ယူနေတဲ့အဖွဲ့တွေဖြစ်တယ်လို့လည်းဆွဆွဲပြောဆိုပါတယ်။ဒီအပေါ်တုံ့ပြန်ချက်တွေကိုစူးစီးပြီးရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
မတ်လ29ရက်နေ့မှာကြောက်တဲ့89နှစ်မြောက်တမတော်နေ့ခန္ဓာကိုနေပြည်တော်မှာညနေ 9:00 ခွဲကစပြီးတော့ကျင်းပတာပါ။အဲဒီခန္ဓာမှာပဲစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH2 ဟာအကြမ်းဖက်အလုပ်တွေလုပ်နေသူတွေဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာကအားပေးထောက်ခံတာမလုပ်ဖို့ဆိုပြီးတော့ပြောဆိုတိုက်တွန်းပါတယ
်။နိုင်ငံတကာအသိုက်အဝန်းအနေနဲ့လည်း CRPH NUG PDF နဲ့ NLD အစိုးရအများရဲ့အကြမ်းဖက်လုပ်ရတွေကိုအားပေးထောက်ခံမှုမပြုသင့်တယ်လို့ပြည်ညာရေးကဏ္ဍကိုရွေးချယ်ချင်းရှိဖြစ်စီနေတဲ့အကြမ်းဖက်တိုက်ခိုက်မှုများကိုလည်းစန့်ကျင်ရှုတ်ချဖို့လိုအကြောင်းပြောကြားလိုတယ်
NUG ဝကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံလက်ကတော့စစ်ကောင်းဆောင်ရဲ့နိုင်ငံတကာကိုတောင်းဆိုမှုဟာအရာထင်မှားမဟုတ်ဘူးလို့ပြန်လည်တုံ့ပြန်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်တော်စုလွှတ်တော်ကုစားပြုကော်မတီ CRPH တို့ဟာတရားဝင်အစုအဖွဲ့အနေနဲ့ရပ်တည်နေတာဖြစ်တယ်ဆိုပြီးတော့ပြန်လည်ခြေပပါတယ
် CRPH ဆိုတာကပြောရရင်တော့မြန်မာနိုင်ငံရဲ့လွှတ်တော်ဖြစ်ပါတယ်NUG ဆိုတာလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပါတယ်တရားဝင်လွှတ်တော်နဲ့တရားဝင်အစိုးရကိုမထောက်ခံပါနဲ့ဆိုပြီးတော့ဘာမှတရားဝင်မှုမရှိတဲ့အကြမ်းဖက်အစ်စ်ကောင်းဆောင်ကနေဒါပြောတယ်လို့ပဲဒီလိုပဲဒါတို့ကတော့ပြောရမှာပါပဲအဲ့တော့ passive ကိုတစ်ချိန်တစ်ခါတုန်းကကျွန်တော်တို့တိုင်းသားပြည်သူလူထုတွေအားလုံးစူးစမ်းရွေးဆောင်တဲ့ကျွန်တော်တို့တော်လှန်တိုက်ထုတ်နိုင်ခဲ့တယ်လို့ပဲလက်ရှိဟာလည်းပဲဒါခက်သစ် passive တော်လှန်ရေးဆင်နွှဲနေတယ်လို့ပဲပြောရမှာပဲနော
်ဒီနှစ်တက်မတော်နေ့ဆေးပြအခမ်းအနားကိုပုံမှန်နှစ်တွေလို့မဟုတ်ဘဲနဲ့ညနေပိုင်းမှာကျင်းပတာပါတုံးသက်သူတွေကတော့ဒါဟာလုံခြုံရေးအရာပြောင်းလဲကျင်းပတာဖြစ်နိုင်တယ်လို့ယူဆပါတယ်စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စောမင်းထွန်းကတော့လုံခြုံရေးကြောင့်မဟုတ်ဘဲနဲ့ရာသီဥတုကြောင့်ညနေပိုင်းမှာကျင်းပတာဖြစ်တယ်ဆိုပြီးတော့ပြန်လဲတုံ့ပြန်ပါတယ်ဒါပေမဲ့လည်းဒီနှစ်မှာတော့အရင်နှစ်တွေကလိုမျိုးဆေးပြပွဲမှာစစ်လက်နက်ပစ္စည်းတွေထုတ်ဖော်ပြသတာမရှိသလိုဆေးပြစစ်သည်အင်အားဟာလည်းမနှစ်ကနဲ့ရှင်တော့ယောင်းနေလာပါတယ်နိုင်ငံရေးဆေးလီလာတုံ့သက်သူဦးတန်းစိုးနိုင်ကတော့ဆေးပြခန္ဓာဟာအဖြစ်သဘောကျင်းပလိုက်တဲ့ပုံရတယ်လို့တုံ့သက်ပါတယ
်လူအင်အားရရောနောက်ပြီးတော့တပ်ဖွဲ့တွေအင်အားရရောခါတိုင်းကတော့ဒုံးပစ္စည်းတွေတော်တော်များများကိုကျွန်တော်တို့တွေ့တတ်ကြပါဘူးအခုကတော့အဲ့ဒီဒုံးပစ္စည်းတော်တော်များများလည်းပါမလာတော့ဘူးအစင်လာရမကျင်းပလို့မဖြစ်လို့သူအားနေကြောင်းပေါ်ပြရမှာစိုးတဲ့အတွက်ဒီလိုညနေပိုင်းကိုရွေးပြီးတော့ကျင်းပတာများလားဆိုကျွန်တော်တော့စဉ်းစားကြည့်မိပါ
စီပြအင်အား8000ထက်မနည်းနဲ့အချင်းယုံကျင်းပခဲ့တဲ့ဒီခန်းနာမှာအမျိုးသမီးစစ်တီအင်အားအများပြားကိုအသုံးပြုခဲ့တယ်လို့ပဲလုံညိုရေးစီးတဲ့မှာလည်းအမျိုးသမီးလုံညိုရေးအများပြားအသုံးပြုလာတာကိုတွေ့ရပါတယ်စစ်ကောင်းဆောင်ရဲ့မိကုန်းထဲမှာတိုင်းသားလက်နက်ကင်ဖွဲ့တွေကိုလည်းဝေဖန်ဆွဆွဲတာတွေလုပ်ပါတယ်တိုင်းသားလက်နက်ကင်ဖွဲ့တွေဟာလူမျိုးရေးပန်းပြပြီးတော့နောက်ွယ်မှာလူသစ်စုဆောင်းတာတွေအရှိန်မြင့်နေတယ်လို့ဘိန်းမူရစီဝါနဲ့တရားစားတာတွေကိုခိုးထုတ်ရောင်းချနေတဲ့ NUG ကြီးတဲ့ဖွဲ့တွေဆူပြီးတော့တုံ့နှုံဆွဆွဲပါတယ်ဒီပေါ်မှာဦးတန်းစုနိုင်ကသူ့ရဲ့မြင်ကိုခုလိုတုံ့ပြန်ပါတယ
်။တန်နာဒီတာတွေမှာမှမဲ့မြေရှာတတူတန်စာတတူပုဂ္ဂာရီနော်ကျွန်တော်တို့ပြုံးငပြောခင်းလာစိုက်တာသူတစ်ဖြင့်ဖားကန့်ဆိုလို့ရှိရင်ပုံမီကြီးငယ်ဂျန်နီယာမျိုးစုံတွေတောင်းနေဖြိုးပြီးတော့တန်ပြည်ရဲ့တန်စာတတူတူပေါ်နေတာအဲ့ဒါတွေကတန်နာတွေကြီးကမဟုတ်ပါဘူး။စစ်ကောင်စီဖွဲ့နေအပါဝင်စစ်ကောင်ဆောင်အများစုကအိုးဆိုးနေတဲ့တက်တန်းချောင်းလို့စစ်ကောင်စီရဲ့ဆက်ဆက်တော့ပုံနေတွေဖွင့်ထားတဲ့ပုံနေတွေနဲ့အဲ့ဒီတန်းစားတွေလူပြန်နေတာစစ်ကောင်စီအဲ့ဒီမှာအကျိုးစီးအများဆုံးကတော့တက်မတော်ရဲ့ဥပိုင်ပုံနေရဲ့ဒုခရိုနီပုံနေကြီးတွေပဲဖြစ်ပါစေ
စစ်ကောင်စီကအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေနဲ့အရန်တပ်ဥပဒေတို့ဟာကာကွယ်ရေးအင်အားအထိုက်လျှောက်မြင့်တက်လာဖို့ရည်ရွယ်ကြောင်းနဲ့ပြည်သူ့စစ်မဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ဒီသာကာကွယ်ရေးအတွက်ဒီဥပဒေတွေကိုပြဋ္ဌာန်းတာလို့စစ်ကောင်ဆောင်ကသူ့ရဲ့မိကုံးမှာထည့်ပြောပါရယ်ပြည်သူ့စစ်မှုထမ်းဥပဒေကိုမဖြစ်မနေအကောင့်ထည့်ဖော်မယ်လို့လည်းစစ်ကောင်ဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကပြောပါရယ်မြန်မာနိုင်ငံမှာဖက်စစ်ဂျပန်တွေကိုဒီပီလုံတိုင်းတာနဲ့တော်လှန်ခဲ့ကြတဲ့1945ခုနှစ်မတ်လ29ရက်နေ့ကိုဆွဲပြီးတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်နေမူလကနှစ်ဆင့်တတ်မှတ်ပါတယ်။1955ခုနှစ်မှာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးညီဝင်းကတပ်မတော်နေ့အဖြစ်ပါပူးတွဲသုံးဖို့အစိုးပြုခဲ့တဲ့နောက်တပ်တွင်းခန်းနာတွေမှာတပ်မတော်နေ့ဆိုပြီးတော့သုံးပါတယ်။1980ခုနှစ်နှောင်းပိုင်းကာလတွေမှာတော့နိုင်ငံတော်အဆင့်ခန်းနာတွေမှာပါတပ်မတော်နေ့ဖြစ်နေပြောင်းလဲခေါ်ဝေါ်လာပါတယ်။ဒါပေမဲ့လို့ဒီဖက်စစ်ကိုတော်လှန်တဲ့နေရာမှာစစ်တပ်တစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံရေးအင်အားစုတွေရောပြည်သူတရလုံးကပါပါဝင်ခဲ့မလို့တက်မတော်နေ့ဆိုရဲတတ်မှတ်ခေါ်ဝေါ်မှုကိုခစ်ဆက်ဆက်နိုင်ငံရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားသူတွေကလက်မခံပါဘူးသူတို့ကတော့ဒီဖက်စစ်တော်လိုင်းရင်းနေ့အဖြစ်ပဲဒီနေ့တိုင်သုံးဆွဲတတ်မှတ်ကျင်းပကြပါရခင်ဗျာကျွန်တော်သားညူပါ
အခုတော့ American ရန်ပုံငွေကို NUG ဘက်ကဘယ်လိုစီမံခန့်ခွဲမလဲဆိုတာကိုပြောပြပေးမှာပါAmerican အစိုးရကပေးမဲ့ budget ငွေချက်ချင်းရဖို့မရှိသေးပေမဲ့ရတဲ့အချိန်မှာနှွေဦးတော်လှန်ရေးအတွက်အကျိုးရှိအောင်သုံးဆွဲမှာဖြစ်တယ်လို့ NUG ဒုတိယနိုင်ငံခြားရေးဝန်ကြီးက VOA ကိုပြောပါတယ် NUG NUCC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်မြန်မာဒီမိုကရေစီရေးကိုကူညီမဲ့ Burma Aid ကို NDAA ရဲ့နောက်ဆက်တွဲအဖြစ် American လွှတ်တော်မှာ2023ခုနှစ်ကပြတ်ထန့်ပြီးတဲ့နောက်2024ခုနှစ်အတွက်မြန်မာဆန်ရဘတ်ဂျက်ငွေကိုဒေါ်လာ120တန်းထက်မနည်းသုံးဆွဲဖို့ပြီးခဲ့တဲ့သတင်းပတ်ကုန်မှာအမေရိကန်ကသတ်မှတ်လိုက်တာဖြစ်ပါတယ်။သက်ဆိုင်သူတွေဘက်ကဒီငွေတွေကိုဘလို့သုံးဆွဲခွင့်ရမလဲဆိုတဲ့နောက်ဆုံးအခြေအနေတွေကိုမိုင်းရင်ချင်းနိုင်ငံကမေးမြန်းတင်ဆက်ထားပါတယ်ရှင်။
2024ခုနှစ်အမေရိကန်ဆိုရအသုံးစရရဲ့စီးပွားရေးအကူအညီပေးမှုရန်ပုံငွေဆိုတဲ့ခေါင်းစဉ်အောက်မှာမြန်မာအတွက်ဒေါ်လာ120သန်းထက်မနည်းစရာလို့သတ်မှတ်ပြထန်းလိုက်တာပါ။အဲ့ဒီဘတ်ဂျက်ထဲမှာခေါင်းစဉ်အလိုက်ခွဲဝေသုံးဆွဲဖို့သတ်မှတ်ထားတာဟာအတော်လေးကြဲကြဲပြင်းပြန့်ရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးက VOA ကိုပြောပါရစေ။လက်ရှိမှာတော့မြန်မာအတွက်ဒေါ်လာ120သန်းကိုဘယ်လိုပုံစံနဲ့ဘယ်အဖွဲ့အစည်းကနေတဆင့်အမေရိကန်ဆိုရကခွဲဝေပေးမလဲဆိုတာမသိကြရသေးဘူးလို့ဆိုပါရယ် NUG ကတော့ဘတ်ဂျက်ငွေကိုချက်ချင်းရနိုင်တဲ့အခြေအနေမျိုးမရှိသေးပေမဲ့ရလာတဲ့အချိန်မှာတော့ဒေါ်လာရေးအတွက်အကျိုးရှိအောင်အသုံးပြုသွားမယ်လို့ဝန်ကြီးဦးမိုးစောဦးက VOA ကိုပြောပါရယ
်အမေရိကန်ညီညွတ်ရေးဆိုရအနေနဲ့ကလည်းကျွန်တော်တို့လိုအပ်တဲ့အကူအညီအားလုံးကိုဟိုတက်ဆိုင်ရာအဖွဲ့အစည်းများကလည်းကျွန်တော်တို့ဒါတင်ပြထားပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့ပဲဖိစားဆိုလို့ရှိရင်ဘလို့အကူအညီတွေလိုတယ်ဆိုတာကိုကျွန်တော်တို့ပြောပြထားပြီးသားပေါ့လေအဲ့တော့အခုဒီနှစ်အတွက်တက်မှတ်ပြထားချက်ကတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့6လလောက်တော့နောက်ကျနေပြီပေါ့လေအဲ့တော့တက်ဆိုင်ရာဒီအမေရိကန်ဆိုရရဲ့အကူအညီပေးမဲ့အဖွဲ့အစည်းတွေအနေနဲ့ကလည်းအဲသူတို့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအစီအစဉ်တွေချမှတ်တာတို့တိုင်းနိုင်တိုင်းပင်တို့ဒါမျိုးတွေလည်းဆောင်ရွက်ရမှာရှိနိုင်တယ်ပေါ့လေအဲ့တော့ကျွန်တော်အနေနဲ့ပြောချင်တာတော့ဒီလိုမျိုးအကူအညီတွေကိုတတ်မှတ်လိုက်တယ်ဥပဒေအားဖြင့်တော့ပြဋ္ဌာန်းလိုက်တယ်ဆိုပေမဲ့လို့လည်းအကူအညီတွေကတော့ချက်ချင်းပေါ့နော်ရောက်ရှိလာမယ်လို့တော့ကျွန်တော်တို့မျှော်လင့်လို့မရသေးဘူးအဲ့တော့ဒီကြားထဲမှာတော့ကျွန်တော်တို့အနေနဲ့ပေါ့လေသက်ဆိုင်တောင်းရှိသူများသက်ဆိုင်အဖွဲ့အစည်းများနဲ့လည်းကျွန်တော်တို့ရဲ့တောင်းရှိတဲ့ဝန်ကြီးဌာနများနဲ့အတိုင်းအတာညှိနှိုင်းပြီးတော့ကျွန်တော်တို့တော်လှန်ရေးအတွက်ပေါ့လေဟိုအထောက်ပံ့ပြအောင်အကူအညီရရှိအောင်ကျွန်တော်တို့ပြည်သူလူထုအတွက်ကျွန်တော်တို့အရတားတွေအတွက်အထောက်ပံ့အကူအညီရရှိအောင်ကြိုးစားသွားမယ်လို့တော့ပြောလို့ရပါတယ်ခင်ဗျာ
မြန်မာအတွက်သုံးမဲ့ဒေါ်လာ120သန်းထဲမှနေပမာဏကိုဘယ်လိုခွဲဝေအသုံးပြုရမလဲဆိုတာကိုတော့အထက်လွှတ်တော်ဘတ်ဂျက်ခွဲဝေရေးကော်မတီမှအသေးစိတ်ပြဋ္ဌာန်းထားတာနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာလှုပ်ရှားမှုအဖွဲ့တာဝန်ခံ James ရွှေက VOA ကိုပြောပါတယ
် Senate Appropriations Committee ဘော Senate Budget ချရတဲ့ကော်မတီရဲ့သူတို့ report ထဲမှာကျွန်တော်တို့တွေ့တာတော့နော်ဒီယူရီးယားနဲ့ဟိုအိန္ဒိယကနေပြီးတော့ဒီ cross border program ဆိုဗျာအဲ့ဒီနေစားဖြတ်ကျော်ပေးဟိုပေးတဲ့ humanitarian assistance တွေက85သန်းဗျာနော်ပြီးတော့ governance and federalism programs နော် including at the local and state levels အဲ့ဒါကြတော့ကျွန်တော်တို့ကဒီအစိုးရနော်အုပ်ချုပ်ရေးပိုင်း administration နဲ့နော် governance ပေါ့နော်သူတို့ဒီလိုအုပ်ချုပ်ရေးပိုင်းနေမှာသူတို့တင်နန်းနေပါလိပေးဖို့ပေါ့နော်အဲ့ဒီအတွက်ကို10 million တင်မှုကျူးလွန်ထားတဲ့အထောက်အထားတွေကိုစုဆောင်းမှုအတွက်ကဆိုပြီးတော့ 7 million နော်ရိုဟင်ဂျာတွေအတွက်အဲ့လိုဝန်ဆောင်မှုပေါ့လေအဲ့ဒီအတွက်က 1 million ပဲလူတို့သိစေနိုင်တဲ့ကိစ္စမျိုးမဟုတ်တဲ့အကူအညီပေါ့နော်ပြီးတော့မှအဲ့လိုဟိုလုပ်ငန်းအစိုးဟိုတွန့်ကျင်မှုလုပ်ငန်းဆိုင်ရာအကူအညီတွေအတွက်က25သန်းအင်းနိုင်ငံရေးအကျဉ်းသားတွေအဟောင်းတွေအတွက်က 1.5 million ဒီစက္ကစစစ်တပ်ကထွက်ပြေးလာတဲ့အဲဒီဟိုစစ်တပ် CDM တွေအတွက်က 1.5 million ပေါ့အဲ့ဒါတွေပေါင်းလိုက်ရင် 121 million ရှိတယ်ဗျအဲ့တော့အဲ့ဒါကတော့စနစ်ကယာတာထားတာပေါ့လေနော်သူတို့ပေးနေကြပုံစံက USAID ကပတ်စံဟိုသူတို့ USAID partner လို့ခေါ်တဲ့အဲ့ဒီလိုဟိုသူတို့ ਨੇ track record ချိန်ပြီးသားပေါ့ဗျာလုပ်နေတာကြာတဲ့အဖွဲ့အစည်းတွေသူတို့ယုံကြည်တဲ့အဖွဲ့အစည်းတွေဥပမာဆိုရင် UN တို့လို့တို့ချင်းဒီလို Catholic Relief Services တို့လို့အဲ့ဒါမျိုးအဖွဲ့အစည်းတွေကိုပဲသူတို့ကပေးပါဗျာအဲ့တော့အဲ့ဒါပထမတစ်ဆင့်ပေါ့နော်ဒုတိယတစ်ဆင့်ကျတော့အဲ့ဒီအဖွဲ့အစည်းတွေလက်အောက်မှာသူတို့ implementation partner ဆိုပြီးတော့အဲ့လို local NGO တွေ CSO တွေရှိတယ်ကြားထဲမှာဟိုကဒီဟို administration cost တွေရှိမှာပေါ့နော်အဲ့တော့ထုံးစံအတိုင်းဆိုလို့ရှိရင်တော့55ရာခိုင်နှုန်းလောက်က administration cost တွေသွားပြီးတော့အောက်ကို55ရာခိုင်နှုန်းလောက်ပဲရောက်ဖို့အလားအလာရှိတယ်ဗ
ျ။ဘာမာအက်အရာပေးမဲ့အားသာချက်ကတော့ American အစိုးရလက်အောက်ခံ agency တွေအနေနဲ့ NUG အစိုးရ NUCC တို့ကိုဘေးဖယ်ထားလို့မရတဲ့အပြင်ဘတ်ဂျက်ခွဲဝေရေးမှာသူတို့အကြံပြုချက်တွေအရေးပါလာမှာဖြစ်တယ်လို့ James ရွှေကပြောပါတယ်။အခုလို American ဆိုရကမြန်မာຫນွေဦးဒေါ်လာရေးမှာဥဆောင်နေတဲ့အဖွဲ့အစည်းတွေကိုငွေကြေးအရတရားဝင်ထောက်ပံ့မဲ့ကိစ္စအပေါ်မှာတော့စစ်ကောင်စီကသဘောထားတုံ့ပြန်ပြောဆိုတာမရှိသေးပါဘူးရှင်။
စီရင်တဲ့တပုတ်ကိုတင်ပြလိုပါတယ်။မလ29ရက်ညနေပိုင်းလောက်ကစစ်ကောင်စီတပ်တွေပြစ်လိုက်တဲ့လက်နက်ကြီးကြီးချက်ရောက်ပောက်ကွဲတာကြောင့်မွန်ကီရင်နယ်ဆက်ချမ်းမြိုမြို့နယ်ဓမ္မတခြေရွာမှာနေအိမ်တွေမိလောင်ခဲ့တယ်လို့သိရပါတယ်။ဓမ္မတခြေရွာဟာအင်းကြီးတထောင်ဝန်းကျင်ရှိပြီးနေအတော်များများလောင်ကျွမ်းခဲ့တာလို့ဒေသခံတို့ကပြောပါတယ်။အနည်းဝန်းကျင်ဒေသတွေမှာလည်းစီရင်အခြေအနေတင်းမာမှုတွေရှိနေတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်မွန်ကရင်နယ်ဆက်ကျယ်မျောမြို့နယ်တဲကအင်ဂျီတထောင်ဝန်းကျင်လောက်ရှိတဲ့ဓမ္မသက်ကျေးရွာမှာအင်ဂျီ300လောက်မီးလောင်ကျွမ်းနေတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။မတ်လ29ရက်ညနေ4နာရီလောက်ကစတင်လောင်ကျွမ်းတာလို့ဓမ္မသက်ရွာကန်တဦးက VOA ကိုပြောပါတယ်
ပြေးလိုက်ကတော့မင်းတို့တားမစချပါတော့တော့အားကပါနမေကောင်းရင်းလို့ခမုတ်စ်ကောင်းပေါ့မပြောတယ်မလားတော့တဲ့မင်း
ဒီမှာမီးတွေအသေးလောင်ကျွမ်းနေပါတယ်မီးလောင်တာရွာတဝက်လောက်ကုန်နေပါပြီလာကူကြပါဦးမီးတွေကလောင်ကျွမ်းနေတော့မငြိမ့်သေးဘူးလက်နေကြီးကြတာလေရင်ဘုံးလာကျဲတာမသိဘူးမမြင်ရဘူးမီးသက်ကားတွေကလည်းသူတို့လာခွင့်မပြုပါဘူးမော်လမြိုင်ကနေမီးသက်ကားပေးမလာဘူးလေမီးသက်ကားကကော်ဘိန်းကော့ပေါ့ဘက်ကလာခွင့်ပြုတယ်မီးလောင်တာနေအိမ်တွေမရေတွက်နိုင်တော့ဘူးရွာရဲ့အိမ်ကြီးတဝက်လောက်တောင်လောင်နေပါပြီလို့မွန်ဘာသာနဲ့ပြောသွားတာပါဒါနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။နေအိမ်မင်းငိမ့်တပ်ဖို့မော်လမြိုင်မြို့ကနေလာကူမဲ့မိသက်ကားတွေကိုစစ်ကောင်စီစစ်စေးကိတ်တွေကဖျက်ဆန်းသွားလာခွင့်မပြုဘူးလို့ရွာကန်တွေကပြောပါတယ်။မွန်ကရင်နယ်ဆက်ကော့ကရိတ်မြို့နယ်ကော်ဘင်းရွာမှာနှစ်ရက်ကြာစခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မတ်လ25ရက်ညနေပိုင်းမှာတော့ကော်ဘင်းရွာနဲ့6မိုင်လောက်ဝေးတဲ့တရနာရွာတဲ့စစ်ကောင်စီတပ်တွေအင်အားအများအပြားနဲ့စစ်ကြောင်းထိုးလာပြီးစစ်ရေးအခြေအနေတင်းမာနေတာလို့တရနာရွာကန်တွေကပြောပါတယ်။ကော်ဘင်းရဲစခန်းသိမ်းတိုက်ပွဲပြင်းထန်ကလေးကနေ့စဉ်ဆိုသလိုတရနာရွာအနီးတစ်ဝိုက်ကဂျိုင်းမြင့်ဘေးမှာစိုက်ကတ်ထားတဲ့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရွာကန်တွေက VOA ကိုပြောပါတယ်။နှစ်ဖက်တိုက်ပွဲမရှိပေမဲ့ဓမ္မသက်ကြီးရွာနေအိမ်မီးမလောင်ခင်မတ်လ29မွန်လွယ်ပိုင်းနှစ်နာရီလောက်ကလေးကစစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးလက်နက်ငယ်အတန်းဒီကြားနေရတယ်လို့တရနာရွာကန်တဦးက VOA ကိုပြောပါတယ်မတ်လ26ရက်နေ့ကလည်းနှစ်ဖက်ပြစ်ခတ်မှုမရှိဘဲစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ကော်ဘင်းကျေးရွာနောင်ခေရက်ကွက်မှာအနည်းဆုံးကလေးငယ်တို့ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကော်ဘင်းရွာကန်တူဦးက VOA ကိုပြောပါတယ်ကော်ဘင်းကျေးရွာတဝိုက်မှာတော်လန်ရေးပူပေါင်းတပ်ဖွဲ့တွေလှုပ်ရှားနေပြီးတရနာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားပြီးနှစ်ဖက်စီရင်တင်းမာနေစေဖြစ်တယ်လို့ရွာကန်တွေက VOA ကိုပြောပါတယ
်ဘယ်မလဲမုံနဲ့ကရင်စိတ်တကူနေကခွာဝဲကခဏမှတော့မရှိရတယ်တင်းလို့တင်းနေကြတော့အချက်တန်တွေပေးနေတယ်မကြမ်းကြဘုံဘုံတို့ချနေမြောက်နေ
ကော်ဘိန်းဒေသမှာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး MMSPAD မွန်ပြည်လူမျိုးရေးတပ်မတော် MLA ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကြားပြူစစ်ကြောင်းတပ်ခွဲ3 Lion Battalion အဖွဲ့ဂလုံးစစ်ကြောင်း Drone G2 G3 တပ်ဖွဲ့KNDO တိုင်ရင်6 drone တပ်ဖွဲ့ Alphabet Fixed Wing drone တပ်ဖွဲ့နဲ့ Saw Dragon drone တပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလို့ပါတယ်ရှင်ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022ခုနှစ်နောက်ပိုင်းအနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့စီးပွားရေးဖျက်တောက်ဖို့ကြိုးပမ်းနေပေမဲ့ရုရှားရဲ့နျူကလ িয়ার လောင်စာအပေါ်မှီခိုနေရဆဲပဲလို့ဗြိတိရှတော်ဝင်သုတေသီအဖွဲ့ကသုံးသပ်ချက်တခုထုတ်ပြန်လိုက်ပါတယ်။ Henry Ridgway သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းပုံ56ခုရှိပြီးနိုင်ငံရဲ့လျှက်စစ်တပ်အား3ပုံ2ပုံကိုထုတ်လုံပေးနေတာပါပြင်သစ်ဟာဒီဓာတ်ပေါင်းပုံတွေမှာ3ပုံတန့်စင်မိသားယူရေနီယံတွေကိုရုရှားရှီကနေဝယ်ယူနေရတဲ့အကြီးဆုံးဖောက်သည်လည်းဖြစ်ပါတယ်လို့ London ချေဆိုင်သူတည်တနာအဖွဲ့တစ်ခုဖြစ်တဲ့ Royal United Service Institute Russia ကအစီခံစာထုတ်ပြန်ပါတယ်။ရုရှားနဲ့စီးပွားရေးအဆက်အသွယ်ဖျက်ဖို့လှုံ့ဆော်နေပေမဲ့လည်းအနောက်နိုင်ငံတွေဟာသူတို့ဓာတ်ပေါင်းဗိုလ်တွေမှာသုံးဖို့ရုရှားနျူကလ িয়ার လောင်စာကိုမှီခိုနေရပါတယ်လို့သူတေတီဒါယာဒိုစီကိုဗာကပြောပါတယ်
imports
in 22ခုနှစ်စာကလေးကရုရှားစီကပြင်သစ်တင်သွင်းတဲ့တန့်စင်ပြီးယူရေနီယံတိတိတတတူးလာပါတယ်184ရာခိုင်နှုန်းလောက်တူးလာတာပ
ါဂျာမနီကနေရာတစ်ခုမှာယူရေနီယံတန့်စင်မဲ့စက်ရုံတစ်ခုရုရှားနိုင်ငံပိုင်ကုမ္ပဏီရိုဆန်တန်နဲ့ဖက်ဆက်လှုပ်ဆောင်ဖို့ပြင်သစ်ဓာတ်ပေးကုမ္ပဏီ EDF ကစီစဉ်နေပါတယ်ပြင်သစ်တနိုင်ငံနဲ့တော့မဟုတ်ပါဘူးအမေရိကန်ဂျာမနီနဲ့နယ်သာလန်ကိုပို့တဲ့ရုရှားယူရေနီယံအသေးစိတ်ကိုလည်းအစီရင်ခံစာမှာထည့်သွင်းထားပါတယ
် Russia is still the biggest
ရုရှားကတစ်ကမ္ဘာလုံးမှာတန့်စင်ပြီးယူရေနီယံတင်ပို့တာနဲ့တန့်စင်တဲ့လုပ်ငန်းလုပ်ပေးတာအကြီးဆုံးဖြစ်ပါတယ်တန့်စင်မှုပေးတဲ့ဝန်ဆောင်မှုကတစ်ကမ္ဘာလုံးအတိုင်းအတာအရဆိုရင်44ရာခိုင်နှုန်းရှိပါတယ်
2011ခုနှစ်ကဂျပန်နိုင်ငံကဖူကိုရှိမာဓာတ်ပေါင်းဖို့ပြက်စီးအပြီးမှာနျူကလ িয়ার စွမ်းအင်ပေါ်အားပေးမှုကလည်းကျသွားပါတယ်။ဒါပေမဲ့လည်းကာဗွန်တိုင်းငွေထုတ်လုပ်မှုရှော့ချရာမှာနျူကလ িয়ার ကိုနိုင်ငံတွေအနေနဲ့ပြန်စဉ်းစားနေပါတယ်။ပြီးခဲ့တဲ့အပတ်ကဘရပ်ဆဲလ်မှာကျင်းပခဲ့တဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီအစည်းအဝေးပွဲမှာနျူကလ িয়ার စွမ်းအင်မှာပြန်လည်ရင်းနှီးမြှုပ်နှံဖို့ခေါင်းဆောင်တွေကဆွေးနွေးခဲ့ပါတယ်။Belgian ဝန်ကြီးချုပ် Alexander De Croo က
through that supply chains as fast as possible and also there to disconnect from Russian supply
but ထောက်ပို့လမ်းကြောင်းကိုအလင်းမြန်အံဝင်ဝင်ကြဖြစ်စေဖို့နဲ့ရုရှားစီကထောက်ပံ့တာကိုဖျက်တောက်နိုင်ဖို့ကျွန်တော်တို့ထိန်းချုပ်ဖို့လိုပါတယ်။ကာဗွန်ထုတ်လွှတ်မှုလျှော့ချခြင်းနျူကလ িয়ার စက်ရုံတွေဆက်လက်လည်ဖို့တေချာလုပ်ရပါမယ်။
2023ခုနှစ်မှာရုရှားအနေနဲ့တန့်စင်ပြီးယူရေနီယံတကဘာလုံးကိုဒေါ်လာ 1.8 ဘီလီယံဘူးရောင်းချခဲ့ရတယ်လို့ရုစီကခန့်မှန်းပါတယ်။တရုတ်နိုင်ငံကိုရောင်းချတာတွေလည်းတိုးလာနေပြီးတရုတ်အစိုးရအနေနဲ့တရုတ်တန့်စင်ပြီးယူရေနီယံတွေကိုအစားထိုးပို့ပြီးတင်ပို့ရောင်းချဖို့ရုရှားတန့်စင်ပြီးယူရေနီယံတွေကိုတင်သွင်းနေတာဖြစ်မယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။
Sanctions need to be or any kind of restrictions need to be multilateral.
ဘလို့ပိတ်ဆို့တန်ခတ်မှုမျိုးမဆိုအလုံးဝိုင်းလို့ရပါမယ်။တန့်စင်ပြီးယူရေနီယံထောက်ပို့တဲ့ကိစ္စနဲ့လောင်စာထောက်ပို့ကိစ္စတွေဟာရှုပ်ထွေးတာကြောင့်ရုရှားအနေနဲ့အားနေတဲ့အကွက်ကိုရှာပြီးတော့အနောက်တိုင်းစည်းကွက်တွေမှာတင်ပို့ရောင်းချသွားမှာပါ
။အနောက်နိုင်ငံတွေအနေနဲ့လည်းနျူကလ িয়ার ကိုကိုယ့်ဘာသာကိုယ်လုံလောက်အောင်ထုတ်လုပ်နိုင်ဖို့စ조사နေပါတယ်။ Tricast စင်ဆက်ယုံကနေတန့်စင်ပြီးယူရေနီယံ30ရာခိုင်နှုန်းပို့ထွက်အောင်ရင်သည့်အနေနဲ့လှုံ့ဆော်နေတယ်လို့လည်းနျူကလ িয়ার လုပ်ငန်းအစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်ကုမ္ပဏီ Westinghouse နဲ့ယူကရိန်းကုမ္ပဏီ Anagodan အနေနဲ့လည်းအရှေ့ဥရောပဆိုဗီယက်ခေတ်ကဓာတ်ပေါင်းဗိုလ်တွေကိုထောက်ပံ့ဖို့ဆွီဒင်မှာနျူကလ িয়ার လောင်စာတွေထုတ်လုပ်နေပါပြီခင်ဗျာ
။အိန္ဒိယဂျေးလက်ဒေသမှာအိမ်တိုင်းရေရရှိရေးတနိုင်ငံလုံးအစီအစဉ်အရရွာခအိမ်တွေမှာဘုံပိုင်တွေလိုက်ပြီးတော့တက်ဆင်ပေးနေပါတယ်။ကျေးလက်အတိုက်အဝန်းအတွက်ဓာတ်ကဆုလက်ကြီးတစ်ခုပါအိန္ဒိယမြောက်ပိုင်းကရွာတရွာမှာဒီစီစဉ်ကရွာသူရွာသားတွေကိုဘလို့ကူညီနိုင်တယ်လဲဆိုတာကိုတော့အင်ဂျင်နာပါစရီချက်ကသတင်းဆောင်မှပေးပို့ထားပါတယ်ဦးတင်မောင်တန်းကပြောပြပေးပါမယ်ရှင
်ဘာဘလီဒေဝီဟာအိန္ဒိယမြောက်ပိုင်းဟီမာချယ်ပရိုဒက်စ်ပြည်နယ်ခွန်ဆယ်ရွာသူပါရေအတွက်လမ်းလျှောက်ခဲ့ရပုံကိုအခုလိုပြောပြပါတယ်
हम बहुत दूर से लाते थे पानी
मने ने ညနေ अवे जी तो आला बा तखा ये खा सेंये 2 खाव 3 खाव लाओ तो आ बाले
दागा लुडाई ये नेसे अलौ फिट दा को तुया देदा बेरी लैंड का ले अखु लो चो बाले
5-6 बाल्टी लग जाती ही ना घर में पानी की
चोई तन ये ट्वे 5 बों 6 बों लो बाले ये ते यारा अलौ टुकु लो बाबे
लुंगेरे ला अदेगे का तुरु यो मा အိမ်တိုင်းရေပိုက်လမ်းရောက်လာတဲ့အခါဆက်စပေါ်မျိုးစွာအဝေးကြီးလမ်းလျှောက်ရေခတ်ဆရတာအဆုံးသတ်သွားပါတယ်ဒီတနိုင်ငံလုံးစီစဉ်ကအမေရိကန်ဒေါ်လာအားဖြင့်ဘီလီယံ50ကုန်ကြတာပါလူငယ်တဲ့ငါးနှစ်အထိကျေးလက်အိမ်6အိမ်မှတအိမ်ပဲရေရတာပါအခု4အိမ်မှ3အိမ်ရေရနေပါပြီအလုပ်ကတော့မလွယ်လောက်ပါဘူးဒီမှာချက်ပရိုဒက်ပြည်နယ်ကမုတ်ဆုံမှုရပါမယ်ရေကဆင်းသွားတဲ့ကြောင်လူမရေခက်ကြုံရတယ်လို့စောင်းမှလည်းပြဿနာများရှိပါလေ။ဒရမ်ရှာလာရေအင်းမြစ်ဌာနအင်ဂျင်နီယာချုပ်ဆူရက်မဟာဂျန်ကအခုလိုပြောပါလေ
။
merely providing tap was not sufficient. We had to have a regular
and portable one. ပုံမှန်တပ်ပင်းရုံနဲ့တော့ လုံးလောက်ဖူးပြ။အိမ်တိုင်းပုံမှန်ရှိရရပါမယ်။ဝေးလံခေါင်ဖျားတဲ့နေရာတွေရှိတော့အခက်ခဲကြီးမားပါတယ်။တချို့လူမျိုးစုနေရာတွေကရေကဲမအောင် 20-30 centigrade ရှိတယ်ဗျ။ဒါကြောင့်ဒါကခက်ခဲတဲ့အလုပ်ပါ
။လောင်ကန်တွေနဲ့ရေသတ်စင်ဆက်ပါတဲ့ဖြန့်ချီရေကွန်ရက်ကရွာဆဲရွာကိုရေပေးပါတယ်။ရေကနေကူးဆက်ရောဂါဖြစ်များတဲ့နိုင်ငံမှာသန့်ရှင်းတဲ့ရေပေးနိုင်တာအရေးကြီးလာပါတယ်။ရေရင်းမြစ်ဌာနကရာကက်ရှာမာကအခုလိုပြောပါတယ
်။အဘ70လီတာ per day per person
အိမ်တိုင်းတယောက်တစ်နေ့လီတာ80နှုန်းနဲ့ရေပေးပါတယ်
။ရေပိုက်လိုင်းကြောင့်ပြောင်းလဲသွားတာကိုဗီရီလန်ကအခုလိုဆိုပါတယ်
။အဘကြီးအဘကို
ခုတော့ပြဿနာမရှိတော့ပါဘူး။ကောင်းသွားပါပြီ
။ဒေါ်ဒီဝီကလည်းအခုလိုပြောပါတယ်
။ पहले तो बहुत काम हो जाता था पानी की वजह से
ဆူဆောရုံးကတော့ရေခတ်သွားတာတကယ်အလုပ်ပေါ်ပါတယ်ခုတော့ကျမအနာရတာပေါ့
ရေကိုအခုလိုအလွယ်ရလာတော့မဖြုံးချဖို့လိုတယ်လို့ကြွန့်ကျင်သူတွေကသတိပေးကြပါတယ်ကျောင်းသားအက်ရှေကူမာကတော့ရေရလာတာကြောင့်စာလိလာချိန်နှစ်နာရီပိုထွက်လာခဲ့တယ်လို့ပြောပါတယ
်ဘေးရှ်နီကတေဗာနီအော်ရ်ကိုင်းဘီအက်စ်ပါစ်ဂျိုဘောနလ်ခူလာဟိုတိုဆေဟမ်ဘန်ဒ်ကာဒေတေဟန်ဂျာတာကီပနီကီဘေးစ်တေဂျ်နာ
ဒီလိုမဖြစ်ဘူးဗျဘုံမိုင်းတစ်ခုခုပွင့်နေကျွန်တော်ကတော့ပိတ်လိုက်တာပါပဲလို့သူကပြောသွားခဲ့တာပါ။အဲ့ဒီပိုက်လိုင်းထဲမှာရေဆက်စီးနေနိုင်ဖို့တော့ရေကိုလိုတာပဲတုံးတဲ့ဒလေးထုံးကဖို့ကအဓိကကြအကြောင်းပါခင်ဗျာ။ကျွန်တော်တမောင်သားမှာ
View American တဲ့ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ View Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရပါရှင်။
မင်္ဂလာမနက်ခင်ဗျာရှင်VOA American အသံရဲ့2024ခုနှစ်မတ်လ28ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ Jensi နဲ့အားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရပါမယ်။အခုတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာရှင်နေကျ British ရဲ့သွေးကွဲစနစ်ကြောင့်လို့တစိမ့်တေတာအဖြစ်ပြောနိုင်ပြီးဆီယနာရှယ်စနစ်အောက်ပုံမနဲ့ဆိုင်ချေပြန့်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆီယနာရှင်စနစ်လွန်မြောက်ခဲ့ရင်ကောအလားအလာဘလို့ဖြစ်လာနိုင်ပါသလဲအခုသတင်းပတ်အက်ဒီတာနဲ့ဆွေးနွေးကမှာဦးကျော်စံသားကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဖြစ်စီ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆီယနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘလောက်ထိအရေးပါပါလဲ
။သိအရေးပါပါတယ်လူမျိုးစုပြဿနာ။ဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇစ်မြစ်ဆွေးနွေးမှမယ်မဟုတ်ဘူးလို့ပြောမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီယနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန် Federal ပြည်ထောင်စုလုံးမဲ့လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်ဆင်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တဲ့အချိန်ကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60နှစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်။ဇာသိမ်းအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားတင်တယ်လို့ပြောမှာဖြစ်ပါတယ်ညီစင
်ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တွေသာအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်ရေရှိခဲ့တဲ့ဘိုးအစိုးရအနာရော့နဲ့ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီအရေးတော်ကစစ်ပွဲမျိုးညီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်လို့နောက်လွတ်လပ်ရေးရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားကြတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာ တောင်နန်းဒေသနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်နန်းဒေသဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြားထားလို့ပဲစီကြားအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ဗလေသူတို့စီကြားအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွမ်းအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နှင်းတဲ့နေရာမှာအုံပြုခဲ့တဲ့တိုင်းရင်းသားတွေကိုစစ်စစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ linguist တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur linguist တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲတယ်ဆိုတော့သူတို့သူတွေသာလုပ်ပြီးတော့လုပ်ခဲ့တာကြီးပိုးတော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ဝင်သွားတယ်ငွေချင်းကချင်းငွေချင်းကအဲငါ့ကိုဖြစ်သွားတယ်မင်းပြောလို့မရမင်းတစ်ခုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူတို့ကတမျိုးတမျိုးစီသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတော့ပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135မျိုးတော်လည်းညာဆိုအကုန်လုံးအဲ့ဒါထပြီးခြားရတော့မှာပဲငါတို့အခွင့်ငါတို့အခွင့်ဆိုပူပြီးမြလာမယ်ထင်တယ်ဥရောမှာတဖြည်းဖြည်းမြလာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလူစကားပြောရင်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ်ဆိုတိုင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ရင်ကျင်းမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟာပေးရမယ်ဘဟုအစိုးရမှလည်းပဲသူတို့ကိုကူစားပြုမှုအပြည့်အဝပါမယ်။ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ပြည်အမလစ်တိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ပြည်တို့အဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဒါကိုလုံးဝပေးပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီစီးမှုကိုအစိမ့်မပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနှိပ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတ်တရသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတဲ့သဘောထားရောပါသောနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနှိုက်ကစတင်မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့မှာ MPP စင်တို့ဘာလို့လန်လန်သွားပြီးတော့ဒါဒိုင်ယာစီအုပ်ချုပ်ရေးတို့တပြေဟုံမှုတို့အဲ့ဟုံမှုတို့ဒိုင်ယာစီတို့တောင်းဆိုခဲ့တဲ့လူဟာဒါတပြေပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဘာရစာကြီးတွေနိုင်ငံတော်ဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြည့်ပြီးတော့အဲ့လိုတစ်စင်းတိုးတက်ဖို့လိုချင်တယ်နောက်ပိုင်းမှာဗမာပြည်မှာဒုမအစီယုံဒါထူးသဖြင့်ကတော့1930တော်လည်းသမားရေတော့ဘုံစီပွားပြက်ကဖြစ်ပြီးနောက်မှာလည်းသမားတွေအရေးဟာသိအရေးကြီးလာတယ်ဆိုတော့အဲ့ဒီဟာတွေနဲ့အတူចောင်းသားတွေပေါ့လေရောင်တက်သွားចောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီရေဥစားပေးလာရတယ်တို့မှာအစီယုံပေါ်ပေါက်လာတယ်အစခင်မျိုးဟေးတို့မှာဆူပြီးတော့ဖြစ်လာတယ်အမျိုးဘာသာศาสနာဆွဲကုပညာချက်ကိုလည်းပဲသိပြီးတော့တည်လောင်းအောင်လှုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမင်းစင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့ဘောမျိုးဖြစ်နေတယ်နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့မှာသခင်မျိုးတွေတို့မှာဆိုတာမြန်မာတိုင်းနိုင်ငံကိုကူစားပြည့်တဲ့ဘာပဲပြော့ပြောတချို့ကအဲ့ဒါကိုသိမပါကြညဘူးနောက်ပြီးတော့အမျိုးဘာသာศาสနာဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲသူတို့ကပြောခဲ့လို့ပဲနော်အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဘုရားဗလာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရိယန်တွေဆိုသူတို့ပဲမသောတာမှလည်းဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကတည်းကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမှတ်ချက်ချရတာတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နိုင်ခဲ့ဘူးခုနပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်စင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေကအကုန်လုံးပုံမှန်ထကြွလာရတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲဒီကမျှော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုတွေနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ကကြိုးစားစစ်တဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည့်တတ်ဘူးအဲဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်နဲ့လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲဒီအတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဘူးဒီမှာအဲဒီမှာချင်းဘက်မှာပြည်လည်းမှုဘာညာရနေပြီးအများကြီးချင်းပြင်းတဲ့ဟာစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဖို့ကိစ္စပြတ်သွားတဲ့ဘာညာဆိုရဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးမျိုးဖြစ်တယ်နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုတန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်အာ NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရအခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းခေါင်းခေါက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးတိုင်းရင်းသားတယောက်ပါရင်ပြီးတော့ဆိုပြီးရွေးတယ်ဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်နောက် NLD ပါတီကိုနှိုက်ကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကိုစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ကော်မတီထဲမှာဘယ်လိုစီမံခံခွဲတဲ့ထက်မှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါ NLD ကိုလည်းပဲသူကအယုံကြည်နည်းနည်းညှော်နယ်လာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်လောက်ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒစီရင်စီရပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့လူရင်းပြောင်းသွားတာပဲတပေါ
်လက်ရှိအခြေအနေမှာစစ်ကောင်စီကဖက်ဒရယ်အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောပြောတာပဲဒီဖက်ဒရယ်ဆက်လုပ်ဖို့ဟာပြစ်စီကြရတာကလေးစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတယ်ဖြစ်တော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်လာတဲ့ခါသူတို့ထွက်ပေါက်ရှာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်ဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါဆိုနော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်အာဒီလိုလူသွေးခွဲနေတယ်ငါတို့သတိထားမှာဖြစ်တယ်သူနည်း၎င်းပါပဲနေရာတခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယေမျိုးကိုထွက်ပေါက်ဖြစ်ဆရာနိုင်ရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါစိတ်အရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တုန်းကဥပဒေအရေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ဇင်းတို့ငယ်ဦးမဲထိတဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေကြတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုတာတွေလုတတ်ပါတယ်စိတ်စီကြီးထားမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပ်ပေးမယ်ဆိုတော့တိုင်းရင်းသားတွေလည်းယုံကြလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုပ်ချင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတဲ့ခိုင်မြဲရေးဘာညာဆိုတဲ့ကြွကြော်သံလို့ခဲ့နှစ်ပေါင်းများစွာကြာနေတယ်အခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကျေကျေလောင်လောင်ပူအော်လာတာကတော့ယုံလဲလူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြန်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းရင်းသားတွေကလက်တွဲပြီးတော့စည်ရနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားအလာဘယ်လိုရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညွညွနဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွတ်မြောက်တဲ့နယ်မြေတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်တရားရောကချင်မှာလည်းတမ်းရှိပါတယ်အဲ့ဒီဒေသတွေကချင်တို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုရဲသဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့် jet အတက်ဆရာကောက်ပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အတက်ဆရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လိုပါတယ်ဗမာပြည်မြန်မာနိုင်ငံသမိုင်းမှာဖက်စစ်ဒေါ်လာရေးတွေကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတိုင်းသားစစ်လူမျိုးရဲ့ပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသုတတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကတော့ဒီပြဿနာနာတာရှည်ရောကြီးပါချက်ချင်းဆေးမီးလို့လည်းကုလို့မရဘူးကျွန်တော် personally ပို့ဖို့ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့ခဂျင်းစီသူတို့သိအကောပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းဆွန့်လွတ်ရဲတယ် ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလို့ခြင်းရဘူးအကုန်လုံးတပေါင်းတည်းလုံမယ်ဆိုတော့ခေါင်းဆောင်မှုအခမ်းအနားဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းအနားအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာထက်ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်နောက်ပေါ်ပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများအားပြောတယ်ဆိုပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားအလာစပီးကောင်းမယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်လန်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်လန်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲတန်တရာစိုးရမှာကျင်းလင်းနေရအောင်မလို့ထင်ပါတယ်နော
်ဟုတ်ကဲ့ပါဦးကျွန်းစန္ဒရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်အခုတော့ဂျန်စီအစီအစဉ်ပါရှင်မြန်မာနိုင်ငံမှာနှိမ့်ကုန်မှုတွေနဲ့ချုပ်ရတဲ့ရိုဟင်ဂျာတွေအတွက်အမျိုးသမီးတွေပညာသင်ယူခွင့်ရဖို့ခက်ခဲတာ၊ကျန်းမာအခွင့်အရေးညီမျှမှုမရှိတာတွေကိုရိုဟင်ဂျာလူငယ်ယာစင်အဖက်ကကုလသမဂ္ဂမှာတင်ပြသွားပါတယ်။သူကကုလသမဂ္ဂမှာချင်ပတ်ခဲ့တဲ့ CSW အမျိုးသမီးအရေးညီလာခံဆွေးနွေးပွဲကိုတက်ရောက်တင်ပြသွားတာဖြစ်ပါတယ်။ဖိနှိပ်ကံလူမှုအတိုက်အဝန်းခံနေကုလသမဂ္ဂဆင်မြင့်ကိုရောက်လာခဲ့တဲ့ရိုဟင်ဂျာလူငယ်ကိုဂျန်စီပြည်သက်တဲ့အတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်။ Hey ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်။ဂျန်စီတို့ဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂမှာလုပ်တဲ့ CSW ဆိုတဲ့အမျိုးသမီးညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့ရိုဟင်ဂျာလူငယ်လေးတယောက်နဲ့စကားပြောထားတယ်။နားထောင်ကြည့်ပါဦး။မောင်နှောင်းမှာနေထိုင်နေတော့ကသူ့ဘဝအခြေအနေကဘယ်လိုရှိလဲ
Was born in outside of Mongdo
ကျွန်တော်ကမောင်နှောင်းမှာမွေးတော့ပါကျွန်တော်မွေးခဲ့တဲ့လူမှုပတ်ဝန်းကျင်ကအိုးမဲ့အိမ်မဲနဲ့နေရွှန့်ဆွန်ကထွက်ပြေးရတဲ့အခြေအနေတွေလူမျိုးတုံးတပ်ဖြတ်မှုကိုကျင်းပများစွာခံခဲ့ရတဲ့ပတ်ဝန်းကျင်ပေါ့ကျွန်တော်ဘဝမှာဘယ်တော့မှမေ့မရတဲ့အဖြစ်အပျက်ကတော့ကျွန်တော်အဖေကိုစစ်တပ်ကမတရားလက်ထိတ်ခတ်ပြီးတော့ဖမ်းသွားတဲ့အချိန်လေးအရန်ကိုဝမ်းနေရတဲ့အချိန်ပေါ့မြမပြီမှာတော့ကျွန်တော်မူလာတန်းပညာသင်ခဲ့ရပါတယ်အဲဒီဆုံးကကျွန်တော်မှတ်မိသေးတယ်ကျွန်တော်တို့ကိုကြောင်းမှာခွဲခြားဆက်ဆံတာကိုပေါ့ကျွန်တော်တို့ပတ်ဝန်းကျင်မှာကြောင်းမတက်ရတဲ့ကလေးတွေအများကြီးရှိပါတယ်တချို့ကတော့မိဘတွေကိုယ်တိုင်ကသူတို့ကလေးတွေကိုစစ်တပ်ကဖမ်းခေါ်သွားမှဆိုလို့ကြောင်းမပို့တာတချို့ကြတော့လည်းမိန်းကလေးမတို့ပညာမသင်ခိုင်းတာတွေရှိတာပေါ့အဲ့ဒီတော့ဘာဖြစ်လဲဆိုတော့သူတို့ကပညာရဲ့တန်ဖိုးကိုမသိကြတော့ပါဘူးအဓိကကတော့စစ်တပ်ကိုကြောက်လို့ကြောင်းမလွတ်ကြတော့ပ
ါ
သူမိသားစုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကော့ဘဇာဒုက္ခသည်စခန်းကိုဘယ်လိုမျိုးနဲ့ရောက်လာခဲ့တာလဲ
In 2017 I and my
ကျွန်တော်တို့မိသားစု2019လောက်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်။အဲဒီတုန်းကကျွန်တော်တို့မိသားစုလိုပဲရွန်ဂျာပေါင်း1.2 million လောက်ကျွန်တော်တို့နေတဲ့နေရာကနေပြီးတော့ထွက်ခွာဖို့ဖိအားပေးခံခဲ့ရပါတယ်။ကျွန်တော်တို့မိသားစုကကော့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ကြတာပေါ့။တကယ်တော့ကျွန်တော်ကဘွဲရတဲ့အထိပညာသင်ကျင်ခဲ့တာပါဒါပေမဲ့ဒီလိုလူမျိုးတုံးတက်ဖြတ်မှုတွေကိုကြောက်လို့ကျွန်တော်ကြောင်းထွက်ပြီးတော့ထွက်ပြေးခဲ့ရတာ
ပါ Influx was the reason that I had to drop off my school
အခုဆိုရင် तू ဟာကုလသမဂ္ဂမှာလုပ်တဲ့အမျိုးသမီးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ဖိတ်ကြားခံခဲ့ရတယ်လေဒီလိုမျိုးဒီဒုက္ခသည်စခန်းကနေပြီးတော့ကမ္ဘာကုလသမဂ္ဂဆင်မြင့်ပေါ်အထိရောက်အောင်ဖိတ်ကြားခံခဲ့ရဖို့အတွက် तू ဘယ်လိုတွေကြိုးစားခဲ့ရလဲ
I tried my best
ကျွန်တော်ကန့်နေမှနေတဲ့အချိန်တစ်လျှောက်လုံးခက်ခဲဖြစ်နေတဲ့သူတွေကိုကူညီနိုင်ဖို့အတွက်ကြိုးစားခဲ့ပါတယ်တရင်တော့အလုပ်ကိုလည်းကျွန်တော်လုပ်ခဲ့ပါတယ်တန်ကောင်းထောက်မှလို့ကျွန်တော်တို့မိသားစုအမေရိကကိုရွှေ့ပြောင်းချီချခွင့်ရခဲ့ပါတယ်အဲ့ဒီမှာကျွန်တော်စိတ်ပိုင်းဆိုင်ရာပို့ပြီးတော့ကြံ့ခိုင်မှုတွေရလာပါတယ်ကျွန်တော်လှလဆွာပြောဆိုခွင့်ပညာသင်ယူခွင့်လည်းရခဲ့ပါတယ်အဲ့ဒါတွေကပဲကျွန်တော်ကိုပိုကောင်းတဲ့အရာတွေကိုလုပ်နိုင်ဖို့အတွက်တွန်းအားပေးခဲ့ပါတယ်မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ပြီးတော့ရွန်ဂျာရေးပြောဆိုခဲ့ပါတယ်ပြီးတော့အခုကုလသမဂ္ဂမှာကျင်းပနေတဲ့အမျိုးသမီးညီလာခံကိုဥရောပသမဂ္ဂ EU ကတစင်ဖိတ်ကြားတာကိုကျွန်တော်တတ်နေပါတယ်။အဲဒီမှာလည်းကျွန်တော်တို့ပတ်ဝန်းကျင်မှာတွေ့နေရတဲ့ကြားမမညီမျှမှုတွေအကြောင်းကိုပြောသွားမှာပ
ါ။
သူကအမျိုးသမီးအရေးကိုဘာကြောင့်မလို့စိတ်ဝင်စားခဲ့ရတာလဲ
။ You know like in my community girls are not prioritized to go to a school.And they are not motivated.
ကျွန်တော်တို့လူငယ်အတိုင်းဝိုင်းမှာဆိုရင်မိန်းကလေးတွေကပညာသင်ဖို့ဘယ်တော့မှဦးစားပေးမခံရပါဘူး။မိဘတွေကိုယ်တိုင်ကသမီးမိန်းကလေးကိုပညာသင်ခွင့်ပေးဖို့အတွက်စိတ်အားထက်သန်မှုတွေမရှိသလိုအပြင်ထွက်ခွင့်လည်းမပေးပါဘူး။ပြီးတော့သူတို့ကိုငငယ်ရွယ်ရွယ်နဲ့ဖိအားပေးပြီးတော့လက်ထပ်ခိုင်းသလိုဘာမှမဟုတ်တဲ့အကြောင်းပြချက်တွေနဲ့လည်းခွာရှင်းခိုင်းကြပြန်ပါတယ်။တကယ်တော့မိန်းကလေးတွေမှာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးရှိပါတယ်။ ဒီခေတ်ကာလမှာဒီလိုမျိုးလုပ်ခွင့်မရှိပါဘူး။ဂျာမားဒန်တူညီမြဖို့မင်္ဂလီပညာသင်ကြားခွင့်ရဖို့သူတို့ရဲ့အနာဂတ်မှာရွှေရောင်လိုတောက်ပနိုင်ဖို့နဲ့သူတို့တံပိုးကိုသူတို့နားလည်နိုင်ဖို့ကျွန်တော်လှုပ်သွားမှာပါ
။ For me what you do and for everybody to like to work for gender equality
အခုဆိုလို့ရှိရင်စစ်ကောင်စီကရိုဟင်ဂျာလူငယ်တွေကိုပါစစ်မှုထမ်းခိုင်းမှုတွေအတင်းကျပ်စုယုံနေတယ်လေ။အဲ့ဒီပုံမှာရောလူငယ်တယောက်အနေနဲ့သူ့ရဲ့အမြင်ကိုပြောပြထားတယ်။
There's lots of people in Myanmar.
ဘုဆိုရင်မြန်မာပြည်မှာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းတာတွေရှိနေတာမှာရိုဟင်ဂျာတွေလည်းပါပါတယ်။ပူဆိုတာကတရားဝင်ဘာသာရေးစာရမ်းမှလည်းမပေးသလိုမြန်မာစစ်တပ်ရဲ့ uniform တော့ပေးမှုပဲနဲ့စစ်မှုထမ်းခိုင်းနေတာပါ။သူတို့တွေဘယ်သူမှစစ်တပ်ထဲကိုမဝင်ချင်ကြပါဘူး။သူတို့ကိုတရားဝင်စစ်မှုထမ်းဖြစ်ကြောင်းအထောက်အထားမပြဘဲနဲ့အတင်းကျပ်ခိုင်းတာကတရားမျှတမှုမရှိတဲ့လုပ်ရည်လို့ပြောချင်ပါတယ်
။Then it is not fair to hold them to join military
anagama o tu a bari set lut taw wi shi ni le
I am also trying my best for the Rohingya youth
jino akhu that pu bi lo Rohingya yee ri ko saung ywet taw ma ba sunu bwe di ma le Rohingya yee ri ko jino di that pu bi lo che che long long pyo nan bu twa chou sa taw ma ba
also I'm raising my voices in different kind of conventions
ke jen zi ro yi di de bat ka ro de law pe no shi de bat di ma le jen zi ro de jen zi shi ni da mo lo set set saung ji ja ba au lo tat da
ပြီးခဲ့တဲ့ရက်ပိုင်းကကစားခဲ့တဲ့ Slovakia နဲ့ Austria တို့ရဲ့ချစ်ချည်ရေးခြေစမ်းပွဲမှာနိုင်ငံတကာဘောလုံးပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးကိုသွင်းယူခဲ့ပါတယ်။ Liverpool အသင်းနီးပြအဖြစ်လွတ်ခွင့်ရတာဟာအိမ်မက်တွေလက်တွေဖြစ်လာခဲ့တာလို့ England နီးပြဟောင်း Ericsson ကပြောပါတယ်။ Paris Olympic ပြိုင်ပွဲအတွက်အကျိုးပြင်ဆင်မှုတွေကိုပြင်းထန်နိုင်ငံမှာအရှိန်ဟုန်နဲ့လှုပ်ဆောင်နေကြပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာတော့2024 Paris Olympic ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ပြင်သစ်နိုင်ငံအရှေ့မြောက်ပိုင်းကထွာမြို့မှာ Olympic မီးရှို့ရိုင်းတည်ဆောင်တဲ့အစမ်းလေ့ကျင့်မှုတွေကိုလုပ်ခဲ့ကြပါတယ် Olympic မီးရှို့ရိုင်းတည်ယူတဲ့အစမ်းလေ့ကျင့်တဲ့အခမ်းအနားတွေတွင်းမှာတော့မီးရှို့ရိုင်းကိုအစဉ်အဆက်တည်ဆောင်ဖို့နဲ့လုံခြုံရေးအစီအစဉ်တွေကိုလေ့ကျင့်ခဲ့တာဖြစ်ပြီးတော့ခါမျိုးကန်တွေကလည်းသူတို့မျိုးကိုဖြတ်ပြီးတော့ Olympic မီးရှို့ရိုင်းဆဲဆောင်မှာဖြစ်လို့ဝမ်းသာဂုဏ်ယူနေကြပါတယ
် Ça fait découvrir le patrimoine de
la Olympic မီးရှို့ရိုင်းဟာလာမယ့်မေလ၈ရက်နေ့မှာတော့ Greece နိုင်ငံကနေပြင်သစ်နိုင်ငံမှာဆေးမျိုးကိုစတင်ရောက်ရှိလာမှာဖြစ်ပြီးတော့အဲဒီနောက်မှာတော့မီးရှို့ရိုင်းတည်မဲ့သူ11,000ကပြင်သစ်နိုင်ငံတဝမ်းကမျိုးပေါင်း64မျိုးကိုလှည့်လည်ဆဲဆောင်သွားမှာဖြစ်ပါတယ်ခင်ဗျာဒီမှာဘောလုံးပွဲတွေမှာတော့နိုင်ငံကဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့အသင်းကြီးတချို့လည်းထိတိုက်တွေးခဲ့ကြသလိုကမ္ဘာအမြန်ဆုံးဂိုးတွေလည်းသွင်းခဲ့ကြပါတယ်။နံပါတ်ကြီးဘောလုံးပွဲအင်္ဂလန်အသင်းကတော့ဝမ်ဘလေးကွင်းမှာဘရာဇီးလ်နဲ့ကစားခဲ့ပြီးတော့ဒုတိယပိုင်းဖိဂါနီမှာတွင်းတဲ့တကူတဲ့နဲ့ဘရာဇီးလ်ကအနိုင်ရသွားပါတယ်။ဘရာဇီးလ်အတွက်ဂိုးကိုတော့ဒုတိယပိုင်းမှာလူစားဝင်လာတဲ့အသက်18နှစ်အရွယ်ဘရာဇီးလ်တိုက်စစ်မှုအန်ဒရစ်ကတွင်းခဲ့တာပါအင်္ဂလန်နဲ့ဟာဒီပွဲရှုံးလိုက်တဲ့အတွက်22ပွဲဇက်တိုက်ရှုံးပွဲမရှိတဲ့အစံချိန်လဲပြတ်သွားခဲ့ပါတယ်။ဒီကောက်နိုင်ငံကဘောလုံးပွဲတွေမှာထူးခြားတာကတော့ကမ္ဘာအမြန်ဆုံးဂိုးတွေကိုသွင်းနိုင်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ22ရက်နေ့ကစလိုဗာကီးယားနဲ့ဩစတြီးယားတို့ပွဲမှာဩစတြီးယားကစားသမားခရစ်စတော့ဘောမ်ဂါနာဟာကွင်းထဲမှာစာပေးပေါ်ပေးပြီးတာနဲ့စလိုဗာကီးယားကစားသမား3ယောက်လောက်ကိုကျော်ဖြတ်ပြီးတော့ဘီဂုတ်ထိတ်မရောက်ခင် area အပြင်ဘက်ကနေကန်သွင်းခဲ့တာကိုရသွားခဲ့ပါတယ်။ဒီဂိုးကအချိန်အဖြစ်ပွဲချိန်6စက္ကန့်ကျော်9စက္ကန့်လောက်မှာဂိုးဝင်သွားတာကြောင့်နိုင်ငံကပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်သွားခဲ့ပါတယ်။နောက်ထပ်ပွဲစဉ်တွေမှာတော့ Euro 2024ဥရောပဖလားအင်ရှင်ဂျာမနီကတော့ပြင်သစ်အသင်းနဲ့လီယွန်မြို့မှာကစားခဲ့ပြီးတော့ဒီပွဲမှာလည်းနောက်ထပ်ကမ္ဘာအမြန်ဆုံးဂိုးတွေတဲကတကိုးကိုထွင်းခဲ့ပါတယ်။ဒီပွဲမှာစာပေးပေါ်ပေးပြီးတဲ့နောက်ဂျာမန်ကွင်းနဲ့လူတိုနီခရုစ်ကရှေ့ကိုတင်ပေးလိုက်တာဘိုင်ယန်ကွင်းနဲ့လူဖလိုရီယန်ဝေါ့စ်က25ဂိုက်အကွာကနေကန်သွင်းခဲ့တာပါဒီဂိုးက9စက္ကန့်ကျော်ကျော်လောက်မှာဂိုးဝင်သွားတာကြောင့်နိုင်ငံတကာပွဲတွေမှာတော့ဒုတိယအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်ခဲ့ပါတယ်49မိနစ်မှာတော့ဂျာမနီဘက်ကကိုင်ဟာဗတ်ကဂျာမနီအတွက်ဒုတိယဂိုးကိုအနီးကပိတ်သွင်းလို့ဂျာမနီကနောက်ဆုံးမှာပြင်သစ်ကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ပြင်သစ်အသင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျာမန်နီးပြယူလီယန်နိုင်ဂယ်စ်မန်ကတော့
Erleichterung weiß ich nicht, weil es kein Spiel ums Punkte geht oder ums Weiterkommen geht, aber generell bin ich schon
sehr glücklich, dass die Mannschaft so aufgetreten ist.
Dilo anai ya lite a twa sait tat da ya ya la ma ya la ro chano ma ti ba au. Da ba mai chano a tin ka za bun go khu lo twi ya de a twa chano pyo ba de. 2023 ni kong bai dong a ro chano ro a tin ye che ga tot tot pyo ya khat do. A khu lo anai ya lite a twa chano ka za thama ri a twa le wan da ba de. Turo ga sait tat kaung bi di pwae nai ne a twa turo go yong chi mu ya si ba de. Chano ro di tai shit set twa bo lo ba de.
ပြည်နယ်ပြဒေရှောင်းကတော့ဂျမီတဲ့ကိုဒီပွဲမှာရှုံးလိုက်တဲ့အတွက်စိတ်ပြတ်မိတယ်လို့ပြောပါတယ်
။ Faut l'accepter, ça fait pas plaisir. Puis même s'il vaut mieux avoir ça là aujourd'hui, il y a
ကျွန်တော်အနေနဲ့ရှုံးကိုလက်ခံဖို့လိုပါတယ်။ရှုံးသွားတာကတော့စိတ်ပြတ်စရာပါ။လာမယ့်နွေရာသီဥရောပဖလားမတိုင်ခင်ဒါကသတိပေးလိုက်တာဖြစ်ပါတယ်။ကျွန်တော်ကအသင်းကိုတာဝန်ယူထားရတယ်ဆိုတော့အခုလိုရှုံးသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်မှအရင်ဆုံးတာဝန်ရှိပါတယ်။ကျွန်တော်ကစားသမားတွေကိုကျွန်တော်အပြစ်မပြောပါဘူးဒါပေမဲ့ဒီနေ့လိုပွဲမျိုးကစားဖို့အတွက်တော့ကျွန်တော်ရဲ့အနေထားကအဆင်သင့်မဖြစ်သေးပါဘူ
းနံပါတ်ကြီးအသင်းတွေကတခြားပွဲစဉ်တွေမှာတော့နယ်သာလန်ကစကော့တလန်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးအာဂျင်တီးနားကအယ်ဆာဗာဒေါကို၃ဂိုးကိုမရှိနဲ့နိုင်ပါတယ်စပိန်နဲ့ကိုလံဘီယာပွဲမှာတော့ကိုလံဘီယာကစပိန်ကို၃ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်စပိန်သင်းဟာ15ပွဲသက်တိုက်ရှုံးပွဲမရှိတဲ့စာချိန်ပြတ်သွားခဲ့ပြီးတော့ကိုလံဘီယာတွက်လာတာကစပိန်သင်းကိုပထမဆုံးအချိန်အနိုင်ရလိုက်တာဖြစ်ပါတယ်ဒီလိုမှနိုင်ငံသားခြေစမ်းပွဲတွေနဲ့တူနောက်ထပ်စိတ်ဝင်စားစရာပွဲတစ်ခုကတော့လူဦးသင်းကနာမည်ကြီးကန်ဝင်ကစားသမားဟောင်းကြီးတွေနဲ့ AXM Channel တို့ကဒီကန်ဝင်ကစားသမားကြီးတွေကစားတဲ့ပွဲဖြစ်ပြီးတော့ဒီပွဲမှာတော့လူဦးက3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲမှာထူးခြားတာကတော့ကန်ဆာယောဂါနောက်ဆုံးစင်ကိုရောက်ပြီးအသက်ရှင်ဖို့အသိမကြံတော့တဲ့အင်္ဂလန်နီးပြဟောင်းစပန်ယူရန်အက်ရစ်ဆန်ဟာဒီပွဲမှာလီဗာပူးအသင်းရဲ့နီးပြဖြစ်နေတာဝန်ယူသွားခဲ့တာဖြစ်ပါတယ်လီဗာပူးအသင်းရဲ့နီးပြရာဂင်ကလော့ဘ်တို့ဘက်ကသူ့ကိုဒီပွဲမှာနီးပြလှုပ်ဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးတော့အခုလိုလီဗာပူးနီးပြဖြစ်နေဒီပွဲမှာတာဝန်ယူခဲ့ရတာဟာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့အင်္ဂလန်နီးပြဟောင်းအက်ရစ်ဆန်ကပြောပါတယ
် Well it's like a dream I could never dream about that but when I was
ta aimet khu lo ba we chano be rong ma mae khwet me ya ga de aimet khu ba chano ni pya lut ka rong ga chano aimet ka tani cha yin liverpool tin ko ni pya lut pho ba dai mae ma phit ka ba u ta kha ro chano lo su ne mu tchu lut ka bi ni ni sat sat phit ka da ri lo shi ka bu ba de akhu lo myo di pwae ma tin ye ni pya lut khwin pe lo liverpool tin ko jesus tin ma de
ericsson ha england ni pya phit ne 2001 ka ni 2006 khu ne thi ta won yu ka bi lo 2001 ne 2006 ka ba phla euro 2004 europa phla ri ma england tin ne quarter final အထိတက်ခဲ့တာဖြစ်ပါတယ်ခင်ဗျာမက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့ Guanajuato to Red Bull Spain ပြိုင်ပွဲမှာတော့ Colombia နိုင်ငံက Juan Pablo Velas ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒုတိယအကြိမ်မှာ Guanajuato Murrikijan ဂုံးစင်းဒီ Mountain Spain ပြိုင်ပွဲကို Marshall 24ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေဟာ Guanajuato မြို့ကတိုက်ကြိုတိုက်ကြားတွေကနေအခက်အခဲတွေကိုဖျက်ပြီးတော့ခက်ခဲဝင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီ Spain ပြိုင်ပွဲကိုတော့ပရိသတ် 12,000 ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ Colombia နိုင်ငံကအသက်20အရွယ် Juan Pablo Velas နဲ့ကသူနဲ့တနိုင်ငံတည်းသား Sebastian Hogan ကို3.35 seconds နဲ့ကပ်ပြီးတော့ပုဂ္ဂတိကအနိုင်ရသွားခဲ့တာဖြစ်ပါတယ
်ဟုတ်ပါဘယ် algo muy difícil hoy clasificarse
ဒီနေ့ပြိုင်ပွဲကအရန်ခက်ပါတယ်ပြိုင်ပွဲမစခင်အချိုးစံချိန်တွေယူကြတုန်းကတော့အားလုံးကလည်းစံချိန်တွေကောင်းပြီးကျွန်တော်ကဒုတိယချိန်ခဲ့ပါတယ်ဒါပေမဲ့နောက်ဆုံးဖိုင်နယ်မှာတော့ကျွန်တော်နိုင်လိုက်ပါတယ်ဒါကကျွန်တော်အတွက်တော့မက္ကဆီကိုမှာဒုတိယအချိန်ပြိုင်တာပါမိနစ်တုန်းကတော့ကျွန်တော်စပိန်မှောက်သွားလို့မနိုင်ခဲ့ပေမဲ့အခုတော့အကောင်းဆုံးလုပ်နိုင်ခဲ့လို့ကျွန်တော်နိုင်လိုက်ပါတယ
်နောက်တစ်ချိန် Red Bull Mountain စပိန်ပြိုင်ပွဲကိုတော့အီတလီနိုင်ငံမှာလာမယ့်အောက်တိုဘာလကျရင်ကျင်းပသွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့လာမယ့်သတင်းပတ်ထဲပြင်သစ်နိုင်ငံပါရီမှာတွေ့ဆုံချိန်ယူကရိန်းနဲ့ဂါဇာရေးကိုအဓိကဆွေးနွေးမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာသတင်းထုတ်ပြန်ထားပါတယ်။2019ခုနှစ်တုန်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်တဲ့အထိဖြစ်ခဲ့တဲ့ဆိုပြီးဆွဆွဲခံရတဲ့ရခိုင်မြောက်ပိုင်းကနေမြေရှင်းလင်းရေးမတိုင်ခင်ကတည်းကရိုဟင်ဂျာတွေအပေါ်အမုန်းစကားတွေဖြန့်ချိနေပြီးအဲ့ဒီလိုလှုပ်ဆောင်နေတဲ့ Facebook လူမှုကွန်ရက်စာမျက်နှာဒါဇင်နဲ့ချီရဲ့နောက်ွယ်မှာမြန်မာစစ်တပ်ရှိနေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကဗုဒ္ဓနေ့မှာထုတ်ပြန်လိုက်ပါတယ်စစ်မှုထဥပဒေနဲ့ပထမဆုံးခေါ်ယူမဲ့အပတ်စဉ်မှာကိုယ်သဘောဆန္ဒအရဝင်ရောက်သူတွေသာပါဝင်မှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဗုဒ္ဓနေ့မှာပြောပါတယ်စစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ကအယက်သားတွေကိုထိခိုက်စေတဲ့အတ္တမလူသူစုဆောင်းတဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့သတိပေးထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ညပိုင်းထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်ဆိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။